ဒီနေ့အတွင်းစပားပေါ်ချိန်မှာတော့စံကုန်တယ်တွေကအစိုးရတတ်မှတ်ထားတဲ့စပားစည်းထက်နှိမ်ပြီးတော့ဝယ်နေကြလို့အရှုံးပေါ်နေတဲ့ဘကိုးတိုင်းကလည်းသမားတွေဟာဒီကနေ့မှပဲဈေးကုန်မြို့မှာလူအင်အား900ကျော်နဲ့စုဝေးဆန္ဒပြခဲ့ကြပါတယ်။စပားစည်းကြလို့အစိုးရဘဏ်ချင်းဝေးပြတ်မဆက်နိုင်ကြတဲ့လေသမားတွေဟာရက်တီကိုခက်ခဲလာတာကြောင့်အစိုးရကကြားဝင်ကူညီဖြည့်ရှင်ပေးဖို့ကိုလည်းလေသမားအဖွဲ
ပေးဖို့ ဇင်းနိုင်ဝယ်ယူရဲ့ကုန်တယ်တွေကို လုံမရှိကြောင်းကြွေးကြော်ပြီး ပဲခူးတိုင်းတာဝတီခရိုင်ကလက်သမားတွေဟာ ဒီနေ့ မတ်လ 24 ရက်မှာ အင်အား 900 ကျော်နဲ့ ပထမဆုံးအကြိမ်စုဝေးတောင်းဆိုလိုက်တာပါ တေကကွန်ညာစေးချက် 3 သိန်းခွဲရှိလို့ အခုလိုကုန်တယ်တွေပေးရဲ့ဈေးတိုင်းဆိုရင် လက်သမားတွေကအရှုံးပေါ်နေတဲ့အတွက် အခုလိုစုဝေးပြီးတောင်းဆိုလိုက်တာလို့ ပဲခူးတိုင်းတာဝတီခရိုင်ဈေးကုန်မြို့နယ်လက်သမားဒေါ်မာလာအောင်ကပြောပါတယ်
ဆန်သမားအတင်းကြောင့်လည်းအစိုးရပေါ့အစိုးရအနေပြီးတော့တက်မှတ်ပေးချရတဲ့ဟိုငါးသိန်းသုံးအကူမွဲရဆိုပြီးတော့လေ၄သိန်း၂ပေါင်းနဲ့ပဲဝဲသွားတယ်အခုဆိုလက်ရှိ၄သိန်း၁ပေါင်းရှိတယ်အရင်ပြီးခဲ့တဲ့နှစ်က၆သိန်းနေ၆သိန်းကိုရေဆက်လက်တွေနဲ့ပဲဝဲတာလေခုနှစ်ကအရင်၆နေတဲ့ဥစ္စာတော့သူကပေါင်90အစွန်းတက်တပေါင်းပိုးပေးပြီးတော့ဝဲသွားတာကုန်မဲ့ပွဲသားတွေရဲ့အောက်မှာတခါလဲဟိ ကိုယ်ကသမားတွေကသူအရှုံးနေရအရင်ပေါ်နေတို့လေခုနေတို့ပဲဆန္ဒဟိုထုတ်ဖော်ပြတာပေါ့
။စပားစီတင်းတရာကိုချက်၅သိန်းအနေဆုံးထားပေးဝယ်ဖို့စံစပားအသင်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါ။ဈေးကွက်မှာအခြေခံဈေးထက်ကျနေရင်တော့အခြေခံဈေးတိုင်းပဲပေးဝယ်ရမယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီနှစ်အတွက်အခြေခံဈေးသတ်မှတ်ချက်မထုတ်ပြန်ရသေးပေမဲ့အဲ့ဒီဈေးတိုင်းပဲပြင်ပမှာသတ်မှတ်ချက်ရှိနေရပါ။လယ်သမားအားလုံးနှိပါဟာအစိုးရဘဏ်ချင်းငွေနဲ့မလုပ်ကင်းကြပါဘူး။ဈေးကျတဲ့အတွက်အရာဝတီတိုင်းမှာလည်းလယ်သမားတွေကအခက်အခဲရှိနေပြီးအစိုးရရဲ့ညွေစပါးချင်းငွေကိုကြေအောင်မဆက်နိုင်လို့မိုးစပါးချင်းငွေထပ်ထုတ်ဖို့ကလည်းမဖြစ်နိုင်ကြောင်းအရာဝတီတိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်းရင်မှုဦးအေးတောင်က VOA ကိုပြောပါတယ
်။ကျတယ်ကျတယ်ဒီအရာဒီမှာလည်းကျတယ်ကျတာပဲဆိုအခုဆိုရင်၄သိန်း၅သောင်း၄သိန်း၆သောင်းအဲ့ဒီတော့ပဲရှိတယ်ကြည့်တာပေါ်တဲ့အခက်အခဲရှိနေတယ်။နောက်ဒီမိုးစပါးပြန်ချဖို့လည်းဘူးပြာလုံးကငွေတွေလိုနေတာပေါ့။ပြေးမစားနိုင်တော့ဆိုတော့ငွေထုတ်ဖို့လည်းအခက်အခဲရှိတာမင်း။နောက်အပြန်ချရတဲ့ဟာတွေလိုလိုလိုတော့ပေါ့ရာလေသမားကတော့ကြည့်ရတာဘူးမလို့တော့
။ဘူးတိုင်းကလေသမား၃သိန်းကျော်အတွက်300သီစာချင်းငွေကျပ်ငွေ334ဘီလီယံ3ချိန်ခွဲပြီးဘကိုးတိုင်းလေယာဖွံ့ဖြိုးရေးဘဏ်ကထုတ်ချေထားပါတယ်။ဒီလိုအခက်ခဲတွေမျိုးမျိုးကြောင့်ချိထားတဲ့ငွေတွေကိုထောက်ဝက်လောက်ပဲပြန်ရသေးကြောင်းဘကိုးတိုင်းလေယာဖွံ့ဖြိုးရေးဘဏ်မန်နေဂျာဦးသိန်းထိုက်က VOE ကိုပြောပါတယ်
။ထောက်ဝက်လောက်ပဲဟုတ်တယ်အခုလောလောဆယ်ကကျွန်တော်တို့ချိထားတဲ့ငွေရဲ့ထောက်ဝက်လောက်ပဲပြန်ရသေးတယ်50ရာနှုန်းကျော်လောက်ပဲပြန်ရသေးတယ်။အကြောင်းတော့အကြောင်းမျိုးမျိုးရှိတာပေါ့နော်။ရာသီဥတုမမှန်လို့ဒီနေ့အထွက်ချော့တာရှိတာပေါ့။တချို့ကြတော့လေဒီနေ့ဈေးနှုန်းနဲ့ပြန်ရောတဲ့ဟိုကနဲ့သူတို့ရင်းရတဲ့ဥစ္စာနဲ့ပေါ့နော်။ဟိုတက်ချင်မကြိုက်တာလေးလည်းရှိမှာပေါ့
။လေသမားတွေဟာနိုင်ငံခြားဈေးကွက်အလားလာရှိရဲ့ပဲမျိုးစုံကိုမနေ့ကစမ်းပြီးစိုက်ကြပေးမယ်လေ။ပဲစိတ်ကအိန္ဒိယမြန်မာကုန်သွယ်ရေးမူဝါဒအပြောင်းလဲကြောင့်ဈေးကောက်မရခဲ့ပါဘူး။ဒါကြောင့်လေသမားတွေကဒီနေ့မှစပားကိုပြန်စိုက်လာကြရတဲ့အတွက်စပားအထွက်များနေရဖြစ်ပါတယ်။မြန်မာအစိုးရကပြပဆန်တင်မိုးနိုင်ဖို့ကြိုးပမ်းနေပေမဲ့အဓိကကုန်သွယ်ဘက်နိုင်ငံတရုတ်နိုင်ငံရဲ့စံဝယ်ယူရေးမူဝါဒအပြောင်းလဲကြောင့်မြန်မာစံတင်မိုးမှုက2018ဘဏ္ဍာနှစ်မှာတိတိတသာကျခဲ့ပါတယ်။မြန်မာကနေတရုတ်ယူနန်ပြည်နယ်တွေကိုစံတန်းချင်းနှစ်တန်းကျော်လောက်နေဆက်ကနေနှစ်စဉ်တင်ပို့နေရပါဒါပေမဲ့လည်းဒီလိုနေဆက်ကနေတင်ပို့နေတဲ့မြန်မာစံတွေကိုတရုတ်ကုန်တွေတွေကတရားမဝင်လမ်းကြောင်းကနေအခွန်ရှောင်ဝယ်ယူနေရကြောင်းဒါကိုဟန်တားရဲ့အနေနဲ့တရုတ်အစိုးရကနေဆက်ကုန်တွေတွေကိုပိတ်ပစ်လိုက်ပြီးနောက်ပိုင်းမှာမြန်မာစံတွေအဝယ်ကျဆင်းသွားတာဖြစ်ပါတယ်နေဆက်ရောင်းဝယ်နေတာပို့ကုန်ကျဆင်းတာတွေကြောင့်စံဈေးကွက်တိတိတသာထိခိုက်နေရတဲ့အပေါ်မှာအစိုးရကပါဝင်ကူညီပေးဖို့ကုန်တွေတွေကတောင်းဆိုထားပါတယ်ရီစပါးစိတ်ကြဆင်းနေရာကိုတားဆီးနိုင်မှုအတွက်အသိဝင်ကုမ္ပဏီတွေကစူးစမ်းဝယ်ယူပေးနေတဲ့အကြောင်းကိုလည်းမြန်မာနိုင်ငံစံစပါးအသင်းချုပ်ကမေလ17ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။